ကိုရာရဲ့မူဝါဒအသေးအရအမေရိကန်ကိုကီဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးဒီပါလွန်ခဲ့တဲ့9နှစ်အတွင်းအသုံးပြုထားတဲ့သူတို့ရဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာအကောင့်များနဲ့အီးမေးလ်လိပ်စာနဲ့ဖုန်းနံပါတ်တွေကိုပေးရမှာဖြစ်ပါတယ်။တန်တမန်တွေနဲ့အစိုးရတရားဝင်ခီးစဉ်ကလွဲလို့အမေရိကန်ဗီဇာလျှောက်သူတိုင်းဗီဇာဖုန်းပေါ်မှာကိုယ်အသုံးပြုသမျှလူမှုကွန်ရက်အကောင့်နံပါတ်တွေကိ ငံပြောင်းအခြေချသူအားလုံးအပေါ်လုံခြုံရေးကိုကြေကြေပြန့်ပြန့်စီးဆက်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ကိုယ်လူမှုကွန်ရက်နဲ့ပတ်သက်တဲ့အသေးစိတ်အပြင်နိုင်ငံတကာတွားခဲ့မှုတဲ့ခီးစဉ်နဲ့ပတ်သက်တဲ့အချက်အလက်တွေပေးရမှာဖြစ်တယ်လို့ကိုယ်တိုင်ရဲ့မိသားစုဝင်တွေထဲမှာအကျန်းဖက်လောက်ရနဲ့ဆိုင်တဲ့လောက်ရတွေမှာပတ်သက်မှုရှိမရှိဆိုတာကိုလည်းပြောပြရမှာဖြစ်ပါတယ်။အမေရိကန်ကိုပုံစံမျိုးစုံနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်သူတစ်နှစ်ကို15တန်းလောက်ရှိပါတယ်။အခုအပြောင်းလဲကအဲ့ဒီသူအားလုံးအပေါ်တက်ရောက်မှုရှိသွားမှာဖြစ်ပါတယ်။အဲ့တဲ့အချင်းအမေရိကန်ကိုတိုရစ်ဗီဇာနဲ့လာလေသူတွေလည်းမူအစ်စ်အရကိုယ့်ရဲ့ဆိုရှယ်မီဒီယာအကောင့်နံပါတ်တွေ၊အီးမေးလ်လိပ်စာတွေ၊ဖုန်းနံပါတ်တွေကို၅နှစ်စာပေးရတော့မှာမဟုတ်မြန်မာနိုင်ငံကလာလေဖို့ရှိနေသူတွေအတွက်လည်းအကျုံးဝင်ပါတယ်။ဒါကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကိုသွားလည်နိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ခီးသွွားလုပ်ငန်းတွေအတွက်ဘယ်လိုတက်ရောက်မှုရှိလာနိုင်ပါသလဲ ?Smartway Travel Company တာဝန်ခံကိုတန်းထွန်းအောင်ကကြုံလာနိုင်မဲ့အခက်အခဲတွေကိုအခုလိုပြောပြပါရစေ
။အရင်ဆုံးပြောရရင် email ဆိုတာမြန်မာနိုင်ငံတွေတော်တော်များများ email ရှိပါတော့။ email ရှိ Facebook အကောင့်ဒါရှိရင်ရှိမယ်။အဲ email ရှိရဆိုတာ Facebook အကောင့်ဖွင့်ဖို့အဲ့တော့တခါကျရင်သူ Facebook တောင်မှတုံးလုံးကင်တတ်တာမဟုတ်တော့သူ email ဆိုလဲ Facebook တုံးရောက်ပြီးတော့ဟိုတူရောက်ဖိနေတယ် password လည်းပြီးလိုင်းလည်းပြီးခါကျရင် email လိပ်စာတောင်းတော့မှတော့သူ email လိပ်စာကိုတစ်ဆက်စုစာအုပ်ဒီထဲမှာလိုက်ရှာအဲ့လိုမျိုးရှိရပါတော့အဲ့တော့အဲ့ email ဆိုလဲသူတို့ပေးဆိုပေးရင်လည်းပေးလိုက်မယ်ဒါပေမဲ့ပေးတာပေးလိုက်တာသူတို့ကအဲ့ email ကိုစစ်တာလည်းမဟုတ်ဘူးတချို့ရပါတော့ဖြစ်ဖြစ်ဒီကြီးကြီးတွေမစစ်တာများတယ်ကဲအဲ့တော့ Facebook ပေးမယ်ဆိုပြန်တော့လေ Facebook ရဲ့ဥပမာတော့အဲ့ဒီစုရမို့ဆိုတော့စုရမို့လို့ပဲတော့သူတို့စုစုနဲ့ပြောပြလိုက်တယ်။ဒါနဲ့အဲ့ဒီစုရမို့ဆိုတဲ့ဟာကြီးက Facebook မှာလာအောင်ရတဲ့ချီရှိရဲ့ဗျာ။အဲ့တော့ဒါကိုသူကနည်းနည်းလေးပြောမှာဒါမှအကြီးကျဖြစ်အောင်လို့ URL ဒီပိုင်းတောင်းမယ်လို့သူချင်းလူကြီးပိုင်းဆို URL ဆိုဘာလို့သူမသိဘူး။မသိတဲ့ခါကျတော့အဲ့ဒီဘာမှသူတို့ဖြစ်ရတာဆိုတော့သူတို့ကိုယ်ကမဖြစ်ရဘဲနဲ့ပြည်သားကိုမဖြစ်တတ်လို့ဒီကအမှသူသားသမီးတဲ့ဖြစ်ဖြစ်မိစီကိုပဲဖြစ်ခိုင်းနေဆိုရင်ပေါ့နော်အဲ့ဖြစ်ရတော့တော်တိုင်ပတ်မှာပေါ့နော်အရှင်နောက်ပြီးဖုန်းနံပါတ်ကိုလည်းသူကလုံခဲ့တဲ့ငါဟဲ့အတင်းသုံးခဲ့တဲ့ဖုန်းကြီးပေးအကုန်ပေးရမယ်ဆိုရင်အခုဒီပိုင်းမှာပါဖြစ်နေလဲဆိုတော့လူတိုင်းလူတိုင်းတွေ့တဲ့ကစီးနေတယ်ဆိုလို့ရှိရင်ဖုန်းကနှလုံးသုံးတိုင်နေခိုင်းတဲ့ဖုန်းဟန်းဆက်တလုံးတည်းမှာပဲ7132ဆိုရင်ဖုန်းကနံပါတ်နှလုံးထဲတာရှိရပေါ့နော်ဒါကအင်တာနက်အတွက်ဒီလာတုံးမှုဆိုဒီပေါ်လို့ဟိုကတော့ဖုန်းခေါ်ပြီးဒီပေါ်လို့အဲ့လိုမျိုးရှိရတဲ့ခါကျတော့ဖုန်းနံပါတ်ကလည်းအများကြီးပါအဲ့တော့သူတို့ဖုန်းနံပါတ်တော့သူတို့တစ်ခါရဲ့စမ်းပြရမဟုတ်ဘူးအဲ့အဲ့ဒီခါကျရင်တော့သူတို့ဖုန်းနံပါတ်တွေအကုန်လုံးပေးဖို့ဆိုတာနည်းနည်းအခက်တွေ့လိမ့်မယ
်တခြားနိုင်ငံတွေကိုသွားလည်ဖို့ဗီဇာလျှောက်ရင်ပေးဖို့လိုတဲ့အချက်တွေကိုတချို့ကလွယ်လွယ်ကူကူပေးတတ်တယ်လို့တချို့ကလည်းအလွယ်လိုက်ပြီးမရှိဘူးလို့ပြောတတ်တဲ့သူမျိုးတွေရှိတဲ့အကြောင်း Smartway Travel Company တာဝန်ခံကိုတန်းထွန်းအောင်ကပြောပြပါတယ်အမေရိကန်တာဝန်ရှိသူတွေကတော့လိုအပ်လို့တောင်းတဲ့အချက်လက်တွေကိုအမှားပေးတာထိန်ချန်တာမျိုးဆိုရင်လေးနက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအကျိုးဆက်တွေကြုံရမယ်လို့ပြောထားပါတယ်။ပြည်ဝင်ဝင်ရှောက်လို့ကိုယ့်ရဲ့ social media လူမှုကွန်ရက်အကောင့်အကြောင်းအသေးစိတ်ပေးရတာနဲ့ပတ်သက်လို့ကိုတန်းထွန်းအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်လာတောင်းလို့ကတော့ကျွန်တော်တော့ဘာမှမဟုတ်တာမလုပ်ချားတဲ့အတွက်ပြီးလိုက်ပါပဲ။ဒါပေမဲ့တခုလို့ရှိရင်စိတ်ထဲမှာတမျိုးမျိုးဖြစ်တာပေါ့အမေရိကန်လိုနိုင်ငံကြီးက confidentiality လို့ not privacy ကိုလိခိုင်းနိုင်တဲ့ဖြစ်တဲ့အတွက်သူကဒါမျိုးတောင်းနေဆိုတော့စိတ်ထဲမှာတမျိုးမျိုးဖြစ်တယ်အမေရိကန်နိုင်ငံရဲ့ privacy နည်းနည်းသိပြီးတော့မကြိုက်ဘူးလားလို့
ငါးနှစ်အတွင်းကိုသုံးမှုတဲ့ email လိပ်စာတွေ social media အကောင့်အသေးစိတ်အချက်တွေကိုပေးရမယ်ဆိုတဲ့အတွက်ကိုရေးလွတ်လပ်ခွင့်နဲ့ကိုရဲ့အချက်လက်တွေလုံခြုံစိတ်ချရမှုနဲ့ပတ်သက်လို့စိုးရိမ်သူတွေလည်းရှိပါတယ်မကြိုက်ပေမဲ့ဆောင်လို့မရတဲ့ကိစ္စတစ်ခုဖြစ်တယ်လို့ဤပညာကျွမ်းကျင်သူကိုရဲမြတ်သူကပြောပါတယ
်။အများသောအားဖြင့်တော့ကြည်ဝင်မယ်ဆိုလို့ရှိရင်နိုင်ငံတော်များများအခုအဲ့လို data တွေကိုသူတို့ကပို့ပို့ပို့ပို့ပြီးလေ့ကျင်းလာတယ်။အဲအမှန်တမ်းပြောလို့ရှိရင်တော့သူတို့လည်းတကယ်တမ်းကမပြောလို့တော့တော်တော်များတော့ပြီအောင်မလုပ်ထားတာရှိရပါတော့။တော်တော်ကျွန်တော်တို့ကကိုယ့်ဟာကတရားဝင်ဖက်ရေးရမယ်။ပေါင်ထဲမှာပါတယ်ဆိုရင်တော့ဒါ commitment ပေးတယ်လို့မျိုးပါဆက်ဖြစ်သွားတာပေါ့။တကယ်လို့အဲ့ထက်မှမပေးခဲ့ဘူးဆိုရင်တော့မှအဲကျွန်တော်တို့ကချင်းချင်းသလားပေါ့ဆိုတာမျိုးတော့မှအဲ့ဒါသင်္ကြန်လို့ရတဲ့ဟာမျိုးလေးစုပေါင်းနေတာပေါ့လေ။ကိုယ်လည်းပြောရတယ်ကမကြိုက်ပေမဲ့ကျွန်တော်တို့ရှောင်လို့မရတော့ဘူး။ရေဆိုင်ရမယ်အနေထားအစ်စ်တွေဖြစ်တာပေါ့လေ။အဲ့တော့ကျွန်တော်တို့ရဲ့နောက်ပိုင်းမှာကျွန်တော်တို့ကကျွန်တော်တို့ပဲထားလေးပုံမှာပြန်ပြီးတော့ထိန်းသိမ်းရမယ်အနေထားပြန်ဖြစ်လာတာပေါ့လေ
American visa xiao yin, form de ma chi ta ya de atwe tharo bak ga ma tin ga de a kha, ko ye lu mu kun ye nau chang go lai chi nai na mo, ko bak ga sin jin sia ri phit la nai na go le tu ga thauk pya ba de.
Di the ma chano ru ye sire tu wa ye ni ya ri lai lou da ri ma ri nya ri ya sa, chano ru ye chet let so le ki sa, poun man paung de ma chu ye chet let de pu pi lo a yee ba de. ကျွန်တော်တို့ရဲ့အမြင်တွေကျွန်တော်တို့ရဲ့အသိတွေကျွန်တော်တို့ရဲ့
အဲ့လိုမျိုးဖြစ်လာတဲ့ခါကျတော့ဒါကိုယ့်ရဲ့တနည်းအားဖြင့်ဆိုရင်တော့ဒါလွတ်လပ်စွာထုတ်ဖို့ခွင့်တို့ဘာလို့ထိတိုက်တဲ့အပိုင်းဘက်ကိုရောရောက်မသွားနိုင်အောင်လားရှင့်အေးဟာကတော့ကျွန်တော်သိပုံပြရပါတော့လွတ်လပ်စွာထုတ်ဖို့ခွင့်ဆိုတာကကျွန်တော်ကထုတ်ဖို့ဆိုရဲကအကုန်ပြအောင်လုပ်တာဆိုအခုကလွတ်လပ်စွာထုတ်ဖို့ခွင့်နဲ့မဟုတ်ဘဲနဲ့ကိုယ့်ရဲ့အခြားသောဟိုဝိပိုက်န
ကိုရဲမြတ်သူဖြစ်ပါတယ်။ American နိုင်ငံသားအခွင့်အရေးလှုပ်ရှားသူများအဖွဲ့ American Civil Liberties Union ကတော့ social media တွေကိုစောင့်ကြည့်ထောက်လှမ်းတာကထိရောက်တယ်၊ပြတ်တာရယ်ဆိုတဲ့အထောက်အထားမရှိဘူးလို့ပြောပြီးလူတွေအနေနဲ့ online ပေါ်မှာကိုယ့်ဘာသာစင်စာလို့တိချက်တာမျိုးတွေဖြစ်လာလိမ့်မယ်လို့ထောက်ပြနေကြပါတယ်ရှင်။